ိုရိုနာဗိုင်းရပ်စ်ကြောင့်လူထောင်ချီသေဆုံးပြီးတောင်းနဲ့ချီယောဂါကူးစက်ခံရတဲ့တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်အနည်းငယ်ကျဆင်းလာသလိုနောက်ထပ်ကူးစက်ခံရသူအရေအတွက်ကလည်းလျော့လာတာကြောင့်ဘေကျင်းမြို့တော်ကပြည်သူတွေဟာတင်းကျပ်ထားတဲ့စည်းကမ်းတွေနဲ့အညီနေထိုင်ရင်းလမ်းမတွေပေါ်ပြန်ပြီးထွက်ဆပြုလာပြီဖြစ်တဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်
။ကမ္ဘာလက်ခီးသွားတွေနဲ့ရောမြို့ကန်တွေအလုလာလုသူတွေနဲ့ပါစီကားနေတတ်တဲ့တရုတ်နိုင်ငံရဲ့မြို့တော်ဘေကျင်းဟာကိုရိုနာဗိုင်းရပ်စ်ဖြစ်လာချိန်ကစလို့နေ့စဉ်လူတွေသေဆုံးလာပြီးနောက်ပိုင်းမှာအစိုးရကလည်းအသွာအလာကန့်သတ်ချက်တွေနဲ့တင်းကျပ်ခဲ့တာကြောင့်မြို့တော်ကြီးရဲ့လမ်းမတွေပေါ်မှာလူတွေ၆တွေ့သွားခဲ့ရတာကအခုတော့ပြန်ထွက်ဆပြုလာပါပြီ။ဘေကျင်းမြို့ကအလုပ်တွေမှာကျန်းမာရေးဆိုင်ရာစီကံသတ်မှတ်ချက်တွေအတိုင်းလိုက်နာနေရတယ်လို့အင်ဂျန်မြေဝန်ဆောင်မှုလုပ်ငန်းဝန်ထမ်းဖြစ်သူဆောင်ရင်းကပြောပါတယ
်就是每天上班之后先要测体温
နေတိုင်းမဲ့ကျမအလုပ်ကိုရောက်တယ်ဆိုရတဲ့ပထမဆုံးကိုပူချိန်ကိုတိုင်းပါတယ်ကျမတို့ကုမ္ပဏီကိုအပြင်ကနေလာပြီးတော့လေပတ်သူတွေနဲ့မတွေ့အောင်အတက်နိုင်ဆုံးရှောက်ပါတယ်ဒါတွေကအဓိကလုပ်ဖြစ်တာတွေပါအဲ့ဒီနောက်မှာတော့အချိန်ချားချားပြီးတော့ကိုပူချိန်ကိုပြန်တိုင်းပါတယ်ယောဂကူးစက်မှုရှိမရှိသိရအောင်လို့ပ
ါဗိုင်းရပ်စ်ကြောင့်ဒီရက်ပိုင်းတဲ့ဒီဆုံးသူအရေအတွက်ကြာဆင်းလာတာနောက်ထပ်ကူးစက်ခံရသူအရေအတွက်ပထမဆုံးအချိန်စတင်ရောနေလာတယ်လို့ကြာသာပရိနေကတရုတ်ကျန်းမာရေးတာဝန်ရှိသူတွေကကြေညာပါတယ်ဒါအစိုးရရဲ့ကူးစက်ယောဂထိန်းချုပ်ရေးဆိုင်ရာတင်းကျပ်တဲ့လုပ်ငန်းစဉ်တွေအလုပ်ဖြစ်နေတယ်ဆိုတာပြသရရောက်ကြောင်းလာအိုနိုင်ငံမှာလုပ်တဲ့အာဆီယံတရုတ်ရေးဘော်စီဝေးပွဲမှာတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကပြောသွားပါတယ်ဘေကျင်းမြို့တော်ကနေအိမ်အဆောက်အုံတွေမှာအဝင်အထွက်တွေအခုထိတင်းကျပ်ထားစေဖြစ်တယ်လို့မစ်ဆွန်ကဆိုပါတယ
်就是出入有登记然后要拿那种
ကျမနေတဲ့နေရာတဝိုက်မှာတော့ကိုနေတဲ့အဆောက်အဦမှာအဝင်အထွက်ကိုဆိုင်းထိုးရပါတယ်ဒီမှာတကယ်နေတယ်မနေဘူးဆိုတာကိုတက်တည်ပြဖို့အတွက်အဝင်အထွက်ကပ်ပြားကိုလည်းစောင့်ထားရပါတယ်အဲ့ဒီကရှိမှပဲအခက်အခဲမရှိဝင်ထွက်နိုင်မှာပါအခြေအနေတွေကတော့ပုံမှန်အတိုင်းပဲလို့ကျမတို့မြင်ပါတယ
်ဒီတော့တွင်တရုတ်အစိုးရကလည်းအသွာလာကန့်သတ်မှုလုပ်ထားတာကြောင့်နေကလာပြီးအလုပ်လုပ်သူတွေအတွက်အခက်ကြုံနေရတယ်လို့အယောင်မြင့်တရင်ဝန်တန်းချန်ရင်မင်းကပြောပါတယ်
ဟုတ်တယ်ပြောရ回家然后回不去然后我在宾馆住了十几天吧
ကျွန်တော်အိမ်ကိုတစ်ခေါက်ပြန်သွားဖို့ပါတယ်ဒီကိုပြန်ထွက်လာဖို့ကမလွယ်လပါဘူးဒါနဲ့ကျွန်တော်လည်းဘေကျင်းကဟိုတယ်တစ်ခုမှာပဲတဲခိုနေတာ10ရက်ကျော်မကရှိလာပါပြီဟိုတယ်ထဲမှာပဲနေနေရတာပြင်းဖို့သိပ်ကောင်းပါတယ်ကံကောင်းရင်တော့ဒီဘေကျင်းမှာမိတ်ဆွေတယောက်ရတော့အဖို့ရသွားပါတယ်ဒီမှာကဒီလောက်မတင်းကျပ်ဘူးလေ
အကယ်၍သာနေကိုပြန်သွားရင်မိသားစုကိုဒုက္ခပေးတယ်လို့ဖြစ်မှာလဲဆိုရတယ်လို့ချန်ရင်မင်းကဆိုပါတယ
်我们那边小区吧就是一回去吧就是所有的就是
နေကကျွန်တော်အိမ်ကိုပြန်သွားရင်တအိမ်လုံးစောင့်ကြည့်မှုအောင်မှာရှိနေမှာပါကျွန်တော်မိသားစုတစ်ခုလုံးကိုဒုက္ခမပေးချင်ပါဘူးဒါကြောင့်အဓိကဟိုတယ်မှာပဲကျွန်တော်ငားနေရပါတယ်အခုချိန်မှာလိုအပ်ချက်တွေရှိနေသေးပေမဲ့မကြခင်မှာလက်ရှိအခြေအနေကိုကြော်လွှားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်တရုတ်နိုင်ငံဟာသူ့ပြည်သူတွေကိုသာဗိုင်းရပ်စ်အန္တရာယ်ကနေကာကွယ်နေရုံနဲ့မကပဲတကဘာလုံးအတွက်ပါကာကွယ်ပေးနေတယ်လို့ဝန်ကြီးဝမ်ကြီးကလာအိုမှာလုပ်တဲ့အာဆီယံစည်းဝေးပွဲမှာပြောသွားပါတယ်အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံထဲမှာတင်သေဆုံးသူ 2,100 ကျော်နေပြီးယောဂကူးစက်ခံရသူပေါင်းက 9,400 ကျော်ရှိနေပါတယ်တရုတ်တင်သာမကအာဆီယံတဲကဖိလစ်ပိုင်ထိုင်းစင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေမှာလည်းကိုဗစ် -19 ဗိုင်းရပ်စ်ကူးစက်သူတွေရှိနေပါတယ်ခင်ဗျာ